Shangri-La Dialogue လို့ခေါ်တဲ့ရှေ့တောင်အာရှဒေသတွင်းနိုင်ငံအာရှဒေသတွင်းနိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဂျင်မက်တစ်ဟာဒီကနေ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့တွေ့ဆုံခဲ့တယ်လို့မြန်မာဘာဝင်ရှေ့တောင်အာရှနိုင်ငံတွေကကုန်သွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းအစည်းအဝေးမတိုင်ခင်တရားတွေ့ဆုံခဲ့ပါတယ်ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့ဒီကနေ့အစောပိုင်းတွေ့ဆုံတဲ့နေရာမှာတော့အရှေ့တောင်အာရှဒေသလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကဂတိကဝတ်နဲ့အညီဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုကာကွယ်ရေးဝန်ကြီးမက်တစ်ကထပ်လောင်းအတည်ပြုပြောပါရယ်လာမယ့်ဇွန်လ12ရက်စင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံနိုင်ခြင်းရှိတဲ့ဒီထိပ်သီးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စင်ကာပူကိုသွားရောက်တာပါဒါကြောင့်လည်း၃ရက်ကြာကျင်းပမဲ့ဒီဆွေးနွေးပွဲမှာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ကိစ္စကိုဦးစားပေးအဖြစ်နဲ့ထည့်သွင်းဆွေးနွေးလိမ့်မယ်ဆိုပြီးတော့အခက်အခဲတွေကခံမှန်းထားကြပါတယ်အချိန်ထဲမှာပဲတရုတ်ဆိုရကဒူဘိုင်ဖြစ်ကျင်းပပြီးတော့အိန္ဒိယနိုင်ငံတွေနဲ့ရေပိုင်းနဲ့အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်အထက်မှာပြည်ခဲ့တဲ့ရက်ပိုင်းတုန်းကအမေရိကန်ရေတပ်သင်္ဘောကြီး20ဖြတ်မောင်းခဲ့တာနဲ့ပတ်သက်ပြီးတော့လည်းတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတင်းမာမှုတွေတိုးနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။စင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue လုံခြုံရေးဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းလည်းတက်ရောက်နေပါတယ်ရှင်။